ကမ္ဘာတလွှားကိုဗစ်ရောဂါကူးစက်မှုတွေနှစ်နှစ်နီးပါးရှိလာချိန်မှာပဲဥရောပမှာအကူးစက်ခံသူကတန်းတရာကျော်သွားပြီလို့ကာယရောဂါအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်တဲ့ John Hopkins တက္ကသိုလ်ကစနေနေ့မှာပြောပါတယ်။ကမ္ဘာတလွှားအကူးစက်ခံသူကတော့တန်းပေါင်း290နီးပါးရှိနေပါပြီ။စနေနေ့အထိဥရောပမှာ9ရက်အတွင်းအကူးစက်ခံသူ5တန်းရှိခဲ့ပြီးတော့ကူးစက်များ Omicron ပိုးသစ်ကြောင့်နေ့စဉ်ကူးစက်မှုကလည်းစံချိန်တင်ခဲ့ပါတယ်။ဒီထက်ကပြင်သစ်မှာကူးစက်သူကတန်းတန်းကျော်ရှိနေတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကာယရောဂါစတင်ခြင်းကစပြီးကူးစက်သူ10တန်းကျော်ခဲ့တဲ့နိုင်ငံတွေဖြစ်တဲ့ American, India, Brazil, Britain နဲ့ Russia တို့ပြင်ဆက်ထမမြောက်စီးရင်ဝင်ဖြစ်သွားပါပြီ။အိန္ဒိယမှာတော့ကူးစက်သူ 2,200 ကျော်မှာ Omicron ပိုးကူးစက်သူက 1,400 ကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်ပါတယ်။လူမှုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ဒီပိုးကူးစက်မှုကကြီးတဲ့ပိုးများနိုင်တယ်လို့သတိပေးပါတယ်။ Australia နိုင်ငံ New South Wales ပြည်နယ်မှာလည်းဆေးရုံတွေမှာတညာအတွင်းအရေးပေါ်ခွင့်မှုစံချိန်တင်သွားပါတယ်။ဒီနှစ်တကူအကြုံညမှာကျုံနေကြအရက်တောက်တာမတော်တဆဖြစ်တာထိခိုက်ဒဏ်ရာရတာအပြင်ကိုဗစ်ကာယရောဂါကြောင့်မှအခုလောက်လူနာများခဲ့ရတာပါ။အိုမီကရွန်ပိုးတဲ့ဟာတာမန်ဆောင်းရသည်တဲ့ထူးတဲ့အခုလိုအချိန်မျိုးမှာအမျိုးသားကျန်းမာရေးဝန်ဆောင်မှုဌာန NHS ရဲ့ခန့်နိုင်ဆိုင်ကိုစမ်းသပ်နေတယ်လို့ဗြိတိန်နိုင်ငံရဲ့ NHS အဖွဲ့အမှုဆောင်ရာရှိချုပ်မက်သျူးတေလာကပြောပါတယ်။ကိုဗစ်ကူးစက်မှုကြောင့်အမေရိကန်ကတက္ကသိုလ်ကောလိပ်ကျောင်းပေါင်း30ကျော်ရဲ့ပြန်ဖွင့်မယ့်အစီအစဉ်တွေကိုလည်းရပ်ရွှေ့ထားပါတယ်။